မလေးရှားနိုင်ငံကရာဘာလေးထုတ်လို့သူတွေဟာအလုပ်သမားတွေကိုအတ္တမလုံးအပေးခိုင်းစေမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အမေရိကန်ကမနစ်နောင်ပိုင်းကအော်ဒါမာရာတွေတင်သွင်းမှုရပ်တန့်ပြီးတဲ့နောက်ကုမ္ပဏီပိုင်ရှင်တွေကထောင်ထဲချီတဲ့ဝန်ထမ်းတွေကိုလုံအားကနေနာကြီးတွေပြန်ပေးနေပြီဖြစ်ပါတယ်။မလေးရှားနိုင်ငံကကမ္ဘာမှာအသုံးပြုနေတဲ့တစ်ခါသုံးရာဘာလေး၃ပုံ၂ပုံကိုတင်ပို့ထုတ်လုပ်နေတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ရာဘာလေးနဲ့ဆေးရုံတွေမှာအသုံးပြုတဲ့အကာအကွယ်ဝတ်စုံ PPE လိုအပ်မှုတွေမြင့်တက်လာနေတာပါ။ဆေးရုံအများစုကရွှေပေါင်းလို့သမားတွေအပေါ်မှာမိကူအားထားနေရတာဖြစ်ပြီးတော့အလုတ်ကန်ရနိုင်မှုအတွက်ဝန်ထမ်းတွေကပွဲစားတွေကိုဒေါ်လာထောင်နဲ့ချီပေးကြရတာမှအခုလိုမျိုးပေးချေနိုင်မှုအတွက်ငွေချေးပြီးပေးကြရတယ်လို့ဆိုပါတယ်။လုံသမားရဲ့တကြလို့ရှားသူတွေကတော့ဒီလိုငွေချေးခြင်းကိုအကျွေးနဲ့တုံ့နောက်ခြင်းလို့ခေါ်ဆိုကြပြီးတော့ဒါဟာသူတို့အကျွေးမကျေမချင်းလို့ရှိရင်အတ္တမလို့အပေးခိုင်းစေခြင်းကိုခံကြရတာကြောင့်ခေတ္တကျော်စနစ်လို့လည်းသတ်မှတ်ကြပါတယ်။ American အကောက်ကွန်ရဲ့နယ်စပ်လုံခြုံရေးဌာနကမလေးရှားက WRP Asia Pacific Company အနေနဲ့ဝန်ထမ်းတွေကိုအတ္တမလို့အပေးခိုင်းစေတဲ့ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့ရတဲ့ဆိုတဲ့အကြောင်းပြချက်နဲ့ကုမ္ပဏီကတင်သွင်းလာတဲ့လက်အိတ်တွေကို2019ခုနှစ်မှာတင်ဆက်ထားတဲ့အပြင် American နိုင်ငံအတွင်းကုန်ပစ္စည်းတင်သွင်းခြင်းကိုပါပိတ်ပင်ခဲ့ပါတယ်။အလားတူပဲကမ္ဘာမှာ Rubber Light အများဆုံးထုတ်လုပ်တဲ့မလေးရှားနိုင်ငံက top glove company လောက်အောက်ခံကုမ္ပဏီနှစ်ခုအပေါ်မှာလည်းအလားတူကန့်သတ်ချက်တွေကိုဇလန်လာမှာပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအမေဂျင်နာချက်တွေထွက်လာပြီးတဲ့နောက်ကုမ္ပဏီနှစ်ခုစလုံးကအလုပ်သမားတွေအလုပ်ရဖို့ပေးခဲ့ရတဲ့ပွဲစားကားတွေကိုကုမ္ပဏီကပြန်ရောပေးခဲ့ပါတယ်။ top glove company ကတော့သူတို့အနေနဲ့ဝန်ထမ်းတက်တွေခေါ်တဲ့နေရာမှာပေးရတဲ့ပွဲစားကားတွေကို2019ခုနှစ်ဇန်နဝါရီလတည်းကပေးနေခဲ့တယ်လို့ပြောပါတယ်။